ဒီကနေ့ဇန်နဝါရီလ၄ရက်နေ့ဟာမြန်မာနိုင်ငံအင်္ဂလိပ်ကွန်မြူနီလက်အောက်ကလွတ်မြောက်ပြီးတော့လွတ်လပ်ရေးရခဲ့တဲ့84နှစ်မြောက်နေ့ဖြစ်ပါတယ်။နှစ်စဉ်ပျော်ပွဲရှင်ပွဲတွေအကစားပြိုင်ပွဲတွေနဲ့တနင်္ဂနွေလုံးစီကားတက်မြက်စွာကျင်းပလည်ရှိတဲ့မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့ဟာဒီကနေ့မှအရင်နှစ်တည်းလောက်စီကားမှုမရှိပါဘူး။စစ်ကောင်စီကတော့ဒီကနေ့နေပြည်တော်မှာလွတ်လပ်ရေးနေ့အခမ်းအနားကျင်းပတာမှာအားလုံးပါဝင်နိုင်ပြီးကြေကြေပြန့်ပြန့်ကိုစားပြုတဲ့နိုင်ငံရေးစနစ်တည်ဆောက်ဖို့လိုတဲ့အကြောင်းသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ဆွေးနွေးဆောင်ရွက်နေတဲ့အကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့လွတ်လပ်ရေးနေ့သဝန်လာကိုစစ်ကောင်စီဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကတက်ရောက်ဖတ်ကြားခဲ့ပါတယ်။နိုင်ငံရေးအယူအဆနဲ့ပဋိပက္ခတွေကြောင့်တမ်းပြည်ဖွံ့ဖြိုးမှုနှောက်ကျနေတဲ့အကြောင်းအချုပ်အခြားအာဏာတည်မြဲရေးကိုစစ်ကောင်စီအကြီးအကဲကအဓိကထားပြောဆိုထားပါတယ်။နိုင်ငံတကာကတော့နိုင်ငံရေးဖိနှိပ်မှုတွေတိုးလာတာ၊တိုင်းရင်းသားဒေသစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေအကြားလူအခွင့်အရေးချိုးဖောက်မှုတွေ၊ဖမ်းဆီးနှိပ်စက်မှုတွေကိုအဓိကဝေဖန်ပြောဆိုနေကြပါတယ်။ဗြိတိသျှကိုလိုနီလက်အောက်ကလွတ်လပ်ရေးရခဲ့တဲ့84နှစ်ရှိခဲ့ပေမဲ့တိုင်းရင်းသားပြည်သူတွေရဲ့လွတ်လပ်ခွင့်တွေဆုံးရှုံးနေတယ်ဆိုတာကိုလူအခွင့်အရေးအဖွဲ့တွေကထောက်ပြကြပါတယ်။ဒီကနေ့ကြောက်တဲ့လွတ်လပ်ရေးနေ့မှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမရဒူဝါလရှိလာကလည်းအွန်လိုင်းကတစ်ဆင့်မြန်မာပြည်သူတွေကိုမင်ငွန်းပြောကြားခဲ့တာမှာနိုင်ငံဟာအချုပ်အခြာအရလွတ်လပ်သောနိုင်ငံတစ်ခုအဖြစ်ရပ်တည်ခဲ့ပေမဲ့အချုပ်အခြာအာဏာရဲ့မူလပိုင်ရှင်တွေဖြစ်တဲ့တိုင်းရင်းသားပြည်သူလူထုအပေါင်းရဲ့လွတ်လပ်ရေးဟာစစ်အာဏာသိမ်းမှုတွေအောက်မှာပျောက်ဆုံးနေရစေ၊ရုန်းကန်နေရစေဖြစ်တယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းလွတ်လပ်ရေးနေ့အခါသမရမှာမြန်မာနိုင်ငံအတွင်းဒီမိုကရေစီအရေးငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးမှုတွေပြန်လည်ရရှိစေဖို့စ조사အားထုတ်နေကြသူမြန်မာနိုင်ငံသားတွေကိုဂုဏ်ပြုတဲ့အကြောင်းမနေ့ဇန်နဝါရီလ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့သဝန်လာမှာဖော်ပြထားပါတယ်ခင်ဗျာ။